ရန်ကုန်တက္ကသိုလ်နှစ်တရာပြည်ခန်းလာကိုစီစီကားကကျင်းပဖို့တစ်နှစ်လောက်အချိန်ယူခဲ့ပေမဲ့ကိုဗစ်ကရောဂါကူးစက်မှုအနေရဲ့အကြောင်းအကန့်အသတ်နဲ့သာကျင်းပရတဲ့အခြေအနေကိုတင်ပြပေးပါပါ။ကျွန်တော်ကတော့ဇော်သက်ပါ1920ဒီဇင်ဘာတရက်မှာဖွင့်လှစ်ခဲ့တဲ့ရန်ကုန်တက္ကသိုလ်ကအခုဆိုရင်နှစ်ပေါင်း100ပြည့်သွားပါပြီ။ရန်ကုန်တက္ကသိုလ်ရှားပြည့်အခမ်းအနားတွေအတွက်2019ဒီဇင်ဘာလောက်ကစပြီးပြင်ဆင်လာခဲ့ပေမဲ့ကာယောဂအခြေအနေတွေကြောင့်သွားလာလှူရှားမှုတွေနဲ့လူစုလူဝေးကန့်သက်ထားတာတွေကြောင့်ပျော်လင်ထားတဲ့လောက်စီစီကားကားမကျင်းပနိုင်ရပါဘူး။ရန်ကုန်တက္ကသိုလ်ဟာတစ်ချိန်ကအာရှမှာပါပညာရေးအရာထင်ရှားခဲ့သလိုဗြိတိရှ်ကိုလိုနီလက်အောက်ကလွတ်လပ်ရေးကျူးပမှုကနေလွတ်လပ်ရေးရပြီးနောက်ပိုင်းမြန်မာနိုင်ငံမှာအုပ်ချုပ်ခဲ့တဲ့စစ်အာဏာရှင်တွေကိုစန့်ကျင်လှုပ်ရှားခဲ့တဲ့သမိုင်းအစဉ်လာတွေလည်းရှိခဲ့ပူပါတယ်။ရန်ကုန်တက္ကသိုလ်တည်ထောင်စကတဲ့ကဖိနှိပ်မှုတွေကိုစန့်ကျင်တဲ့ကျောင်းသားလှူရှားမှုတွေနဲ့စတင်ခဲ့ရလို့တက္ကသိုလ်ရှားပြည့်သဖြင့်ကျင်းပရေးဦးစီးကော်မတီရဲ့ဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကဒီဇင်ဘာ1ရက်သူ့ရဲ့မိန့်ခွန်းမှာပြောခဲ့တာပါမြန်မာနိုင်ငံရဲ့ပထမဆုံးတက္ကသိုလ်ဖြစ်သလိုအချိန်အဝါကြီးမားပြီးတမိုင်းရဲ့တောင်းဆိုမှုတွေနဲ့ပညာရေးနိုင်ငံရေးလွတ်လပ်ရေးဒီကျိုးပမ်းမှုတွေရဲ့စုံမှတ်ဖြစ်ခဲ့တယ်လို့အတိုင်ပင်ခံကအခုလိုမိန့်ကြားခဲ့တာပါ
ကိုလိုနီနယ်ချက်အစိုးရဟာ1920ပြည့်နှစ်ဒီဇင်ဘာလ1ရက်နေ့ရန်ကုန်တက္ကသိုလ်ကိုတည်ထောင်ပေးခဲ့ပါတယ်။ဒါပေမဲ့ကိုလိုနီအစိုးရကအတည်ပြုပြဋ္ဌာန်းခဲ့တဲ့ရန်ကုန်တက္ကသိုလ်အဲ့ဥပဒေဟာတိုင်းရင်းသားပြည်သူများစုကိုတက္ကသိုလ်ပညာဆက်လက်သင်ယူယူခွင့်မရအောင်ကန့်သတ်ချုပ်ချယ်ထားတကယ်သို့ဖြစ်ထားကြောင်းတက္ကသိုလ်ကျောင်းသားကြီးများနဲ့မြို့ချပြည်သူများဟာတပိတ်တိုက်ပွဲဝင်ခဲ့ကြပါတယ်။တက္ကသိုလ်ကျောင်းသားကြီးများနဲ့တိုင်းရင်းသားပြည်သူတရလုံးရဲ့ပြင်းထန်တဲ့အမျိုးသားရေးစိတ်ဓာတ်ကြောင့်နောက်ဆုံးမှာတော့တက္ကသိုလ်ရဲ့ဥပဒေကိုပြင်ဆင်ပေးခဲ့ရပါတယ်။ဒါကြောင့်ရန်ကုန်တက္ကသိုလ်ဟာမြမအမျိုးသားကျိုးပမှုတမိုင်းမှာတာထွတ်ကောင်းခဲ့ပြီးရန်ကုန်တက္ကသိုလ်သပိတ်တိုက်ပွဲကြောင့်ပြည်တော်စုတိုင်းရင်းသားအားလုံးမြမလွတ်လပ်ရေးအတွက်တိုက်ပွဲဝင်လူစိတ်တွေနှိုးကြလာခဲ့ပါတယ
်။သကဝိုင်းစုမျိုးပွဲ၊သုတေသနစာရန်ဖတ်ပွဲနီနိုဖလေပွဲ၊အာကစားပြိုင်ပွဲ၊ပကြီးပြပွဲ၊တိုင်းသားစာပေရင်ကျေးမှုပြပွဲ၊စာအုပ်ရောင်းပွဲ၊ပျော်ပွဲရှင်ပွဲဒီလိုပွဲပေါင်း100ကျော်ကိုရာသီအချိန်မှလုပ်ဖို့စီစဉ်ထားပေမဲ့ကတ်ယောဂါကြောင့်ဒီစီစဉ်တွေကိုနိုင်ငံပိုင်သတင်းဌာနတွေကနေပဲဖော်ပြခွင့်ရပါတယ်။ပြည်တွင်းမှာကိုဗစ်ကတ်ယောဂါဖြစ်ပွားနှုန်းတက်သွားတဲ့အချိန်ကဒီလုပ်ငန်းတွေပြန်စဖို့လိုခဲ့ပေမဲ့နောက်တစ်ချိန်ဖြစ်ပွားနှုန်းတိုးလာလို့ရုံးမြင့်တန်းကြားသတင်းစာရေဒီယိုတွေကနေလုပ်ဖို့ဆုံးဖြတ်ခဲ့ရကြောင်းရန်ကုန်တက္ကသိုလ်သမိုင်းဌာနပေါင်မောက်ကဒေါက်တာဇော်စိုးမင်းကပြောပါတယ်။အခုနှစ်တရာတည်တည်ပြည့်တဲ့ဒီဇင်ဘာ1ရက်ကနေ3ရက်မှာတော့ရာပြည့်ပွဲရဲ့ဒုတိယအစီအစဉ်အနေနဲ့ကျောင်းသားဟောင်းကြီးရဲ့မှတ်တမ်းတွေအမှုပညာစာပေလဲရာတွေကိုခင်းကျင်းပြသထားကြောင်းလည်းသူကပြောပါတယ်
။ကုလုံပွဲတစ်ခုလုံးချုံကုန်ပြောရရင်ရေဝူကကျွန်တော်တို့နားလည်တော့ဆိုရင်ဒါရာပြည့်ပွဲဖြစ်တဲ့အတွက်ခုနက2019ဒီဇင်ဘာကနေခုပြောတဲ့2020ဒီဇင်ဘာအထိကိုပွဲပေါင်း100လောက်ပေါ့လေလုပ်ဖို့ကြည့်မှန်းတာရှိပါတယ်မူလာတုံးကပေါ့နောက်ခုတော့ခုနကာယောဂါပဲအခြေအနေကြောင့်မလို့အဲဒါအခက်အခဲမျိုးမျိုးကြားတဲ့ကပဲဖြစ်အောင်ကြိုးစားစီစဉ်ကြတဲ့အခါမှာဟိုစီစီကားကားပေါ့ခန်းခန်းနာနာပေါ့ပြိတ္တတွေနဲ့အုပ်ချက်ချက်ပေါ့မကျင်းပနိုင်တော့လည်းပဲအဲမလေးရတယ်မဲကျွန်တော်တို့ဆရာမကြီးတွေပြောတာကျွန်တော်မှတ်သားလိုက်မိတာကတော့ပွဲပေါင်း100မို့တော့ပွဲပေါင်း93ပွဲလောက်ကိုကျင်းပနိုင်ခဲ့ပြီဖြစ်ပါတယ်ဒါမဲ့လည်းသူရဲ့ size ကတော့ကျုံသွားတာပေါ့တယောက်နဲ့နဲ့ပြိတ္တကတော့နည်းသွားတာပေါ့
ကျူတင်ရိုက်ကူးထားတဲ့အစီအစဉ်တွေကိုလည်းဒီဇင်ဘာ1ရက်ညနေ9:00ကနေနိုင်ငံပိုင်သတင်းဌာနတွေကနေထုတ်လွှင့်နေရပါအင်္ဂလန်တက္ကသိုလ်တွေစနေတိုင်းဖွဲ့စည်းထားပြီးဧက400ရှိတဲ့ရန်ကုန်တက္ကသိုလ်ဟာ1942ကျော်ရီမှာအာရှရဲ့အချင်းရှားဆုံးတက္ကသိုလ်တစ်ခုဖြစ်ခဲ့ရပါဗိုလ်ချုပ်အောင်ဆန်းဒေါက်တာဘမော်ဝန်ကြီးချုပ်ဦးနုကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဦးတန်လိုထင်ရှားကျော်ကြားသူတွေမင်းသူဝန်သိမ့်ဖြစ်မြင့်ခင်မျိုးချစ်ကောလိဂျင်နေဝင်းတို့လိုစာပေအမှုပညာရှင်တွေအများအများမွေးထုတ်ပေးကြရပါအရှိအောင်အရှာနိုင်ငံသားတွေလာပြီးပညာသင်ဖူးရဲ့ရန်ကုန်တက္ကသိုလ်ဟာစစ်အစိုးရလက်ထက်မှာတော့ကမ္ဘာတဝန်းတက္ကသိုလ်တွေထဲမှာအဆင့်1000ကျော်အထိရောက်ခဲ့ရပါပညာရေးတော်မကမြန်မာနိုင်ငံကြီးမှာပါအထင်ကရနေရာယူခဲ့တဲ့ရန်ကုန်တက္ကသိုလ်ရဲ့အခမ်းအနားကိုမေးပျောက်ထားလို့မရကြောင်းလဲ1988ခုနှစ်နောက်ပိုင်းကျောင်းသားလှုပ်ရှားမှုတွေမှာပါဝင်လှုပ်ရှားခဲ့တဲ့ရန်ကုန်တက္ကသိုလ်ကျောင်းသားဟောင်းတဦးဖြစ်တဲ့ကိုမြရေးကပြောပါတယ်။အထူးသဖြင့်လက်ရှိနိုင်ငံရေးအပြောင်းအလဲတွေကိုဥတည်စေခဲ့တဲ့ကျောင်းသားလှူရှာမှုတွေမှာအဓိကနေရာယူခဲ့တဲ့ရန်ကုန်တက္ကသိုလ်ရဲ့တမိုင်းအစင်လာကိုအလေးထားဖို့လိုရလို့လည်းသူကပြောပါတယ်
။အကျောင်းသားတမကရဲ့အခမ်းအနားမြန်မာနိုင်ငံလူ့လယ်ရေးစုပတ်မှုတမိုင်းမှာရောဒီလိုကဒီမိုကရေစီရေးစုပတ်မှုမှာရောအကျန်းကိုဖက်ခဲ့ကြတယ်အဓိကကြတာဖြစ်တယ်။တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်1988လူလူလှူရှာမှုကျောင်းသားလှူရှာမှုကြီးပေါ်လာလို့ အလူးလုံဆောင်ဆက်ဖြစ်တယ်အဲ့ဒီကနေမှကျွန်တော်တို့ကဆောစောအခုဒီနေ့ခေတ်ဒီနေ့ချိန်ခါကိုရောက်လာအောင်ပလန်ရရဖြစ်တယ်အဲ့ဒီမှာတော့ကျွန်တော်ဘာကသာသာကသာရာကသာအဲကျွန်တော်အစရှိတဲ့ဒီဇောနသမဂ္ဂလေးရဲ့အစင်စင်ပေါ့နော်ဟိုဖြတ်တန်းလာခဲ့တဲ့တမိုင်းကခြံနှက်လို့မရဘူးအဲ့တော့ဒီဟာတွေကိုခြံနှက်ပြီးပြောသွားခြင်းကတော့ကျွန်တော်မသိတော့ဘူးလို့ကျွန်တော်မြင်တယ်သဘာဝမကျဘူးလို့လည်းကျွန်တော်မြင်တယ်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ဇောနသမဂ္ဂလေးရဲ့အခန်းကဏ္ဍနဲ့အကျိုးကျေးဇူးကိုမေ့ကြအောင်ဆောင်နိုင်လို့ကျွန်တော်မြင်တယ်မကြိုက်ဘူးကျွန်တော်ဟုတ်လား
ရောင်းတက္ကသိုလ်ရာပြည့်အထိမ့်မှတ်အတွက်2019ဒီဇင်ဘာ2ရက်မှာမြမကုံဆောင်တက္ကသိုလ်အဖြစ်ထိန်းသိမ်းဖို့အရေးအသွေးရှိတဲ့တက္ကသိုလ်ပညာရေးစနစ်ပေါ်ဆောင်ဖို့စွမ်းဆောင်ရည်မြင့်တဲ့လူစွမ်းအားအရင်းမြစ်ကိုမွေးထုတ်ဖို့အမျိုးသားစည်းလုံးညီညွတ်ရေးပေါ်ဆောင်ပေးမယ့်ပညာရေးစနစ်ဖြစ်ဖို့တက္ကသိုလ်လုံးကောင်းကျိုးဆောင်ရွက်ပေးမယ့်နိုင်ငံတကာတက္ကသိုလ်ဖြစ်ဖို့စားရည်အချက်တွေကိုထည့်သွင်းထားတာပါနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကလည်းရောင်းကောင်းတက္ကသိုလ်ကိုနိုင်ငံတကာအသိမီဖြစ်ဖို့အားလုံးကြိုးပမ်းကြဖို့လိုကြောင်းလည်းဒီဇင်ဘာ1ရက်သူ့ရဲ့မိန့်ခွန်းမှာပြောကြားခဲ့ပါရဲ့ခင်ဗျာကျွန်တော်ကတော့ဇော်ထက်ပါ